the 2016 K-12 Award.
ဒါကပြီးခဲ့တဲ့2016တုန်းကအာဖဂန်ကသတင်းတော်တူလူကို Agent Front Branch AFP သတင်းဌာနက K-1 လို့ခေါ်တဲ့ဆုချင်းမြင်ခဲ့တာပါခက်ခဲကြမ်းတမ်းပြီးတော့အန္တရာယ်များတဲ့ဒေသတွေမှာသတင်းရယူတင်ဆက်ကြတဲ့အာရှဒေသကသတင်းတော်တွေကိုရည်ရွယ်ထားတဲ့ဆုဆိုလဲမမားပါဘူ
း In a society where voices are silenced
အရှာဒေတာတလျှောက်သမိုင်းဖြစ်ရတဲ့နဲ့ BNN စစ်ပွဲတွေပေါ်ကိုပြပြစုံစုံနဲ့အကြောင်းအလံကင်းတင်ဆက်ခဲ့တဲ့ AFP သတင်းဌာနရဲ့သတင်းထောက်ကိဝတ်ကိုရည်ရွယ်ပြီးတော့သူဆုံးပါပြီးနောက်တစ်နှစ်ဖြစ်တဲ့2008ခုနှစ်ကစလို့နှစ်စဉ်ပေးရခဲ့တာပါပထမဆုံး2008ခုနှစ်ရဲ့ကိဝတ်ဆုရှင်ကတော့ပါကစ္စတန်ကရရှိခဲ့ပါတယ်ဒီလိုအကြောင်းအလံကင်းပြီးတော့အန္တရာယ်များတဲ့ဒေတာတွေကိုတွားရောက်သူတွေထဲမှာမြန်မာနိုင်ငံကပါဝင်နိုင်ဘူးလား
2018ခုနှစ်အတွက်ပေးတဲ့ဆုပေါ့လေဒီဆုအတွက်ဆိုရင်သူက2016ခုနှစ်တုန်းကရေးခဲ့တဲ့အဲသတင်းတွေကိုကြည့်ပြီးတော့ဆုံးဖြတ်တာပေါ့ဒီဆိုပြီးတော့ဆုံးဖြတ်တာပေါ့အဲဒီမှာကျွန်တော်ကဒီမောင်တော်2016တုန်းကတိုက်ခိုက်မှုဖြစ်ခဲ့တုန်းကဆောင်းမပေါ့လေဒီကသတင်းတို့မဟုတ်ဆောင်းမရှိတဲ့ပုံရယ်နောက်ပြီးတော့ဒီဘကူဟိုဝေါ်တရဲတမိန်မှာဖြစ်ခဲ့တဲ့ဒီမွတ်စလင်မိသားစုတစုနဲ့ဗုဒ္ဓဘာသာအာဒီဒီအိန္ဒိယင်းတွေနဲ့ဖြစ်ခဲ့တဲ့ကိစ္စတစ်ခုရယ်နောက်တစ်ခုကဒီမူဆယ်မှာဖြစ်ခဲ့တဲ့ဒီမွန်ဂိုတိုက်ပွဲဖြစ်နေတုန်းကအခြေအဲ့ဒီမှာကျွန်တော်မူဆယ်ရောက်ခဲ့တော့ကအချိန်တုန်းကရေးခဲ့ဆောင်းပါရဲ့အဓိကတော့ဆောင်းပါပုံးခုအဓိကတော့သူကရှေးတန်းဒီစစ်မြေပြင်တို့ထိကယုံဖြစ်ခဲ့တဲ့နေရာတွေကိုသွားရောက်ပြီးတော့ယူတဲ့တရင်ထောက်တွေကိုဟိုအဓိကရည်ရွယ်ပြီးပြည့်ရစုပ
ါသူကကိုမြတ်ကျော်သူဟာအခုလက်ရှိတော့ Frontier မြန်မာဆိုတဲ့အင်္ဂလိပ်မဂ္ဂဇင်းရဲ့အကြီးတန်းတရင်ထောက်တစ်ယောက်ပါခက်ခဲကြမ်းတမ်းတဲ့ဒေတာတွေအန္တရာယ်ရှိတဲ့စစ်မြေပြင်ကတရင်တွေအကြောက်လန့်ကင်းတဲ့တရင်ထောက်တွေလို့တင်စားသုံးလုံးပေးလို့ရှိတဲ့တရင်စုကသူ့အတွက်ကောလွယ်ကူခဲ့ပါမလား
သမယရကတော့အဲ့ဒီဘကူဝေါ်ဆရဲတမိန်ကိုသွားခဲ့တော့ကိစ္စပါအဲ့တုန်းကကျတော့ကျွန်တော်တို့ကဒီဆရဲတမိန်ရွာကိုရောက်ဖို့အတွက်ကိုဝေါ်မြို့ကနေပြီးတော့ကျွန်တော်တို့ကဟို၄နာရီလောက်ကြောင်းဆိုင်ကယ်တို့ကားတို့နဲ့အဆင်ဆင်သွားရတာဟိုအဲ့ဒီမှာကြေးတွေပါနေလက်ချက်ရတယ်စသဖြင့်ပေါ့အဲ့ဒီမှာဆိုရင်ဟိုကလမ်းမရှိဘူးလမ်းမရှိတော့ကျွန်တော်တို့ဒီရေစီးနေတဲ့မိုးတွင်းရေစီးနေတဲ့တန်းကြောင်းကြီးမှာဆိုင်ကယ်ကိုမောင်းရတာဒီတူးလောင်နေတဲ့ရေထဲမှာဆိုင်ကယ်ဝေါ်ကနေဖြောင်းမောင်းအဲ့မှာဆိုကျွန်တော်ကဟိုမှတ်မဲ့ရပါပဲအချိန်ချင်းကိုဆိုင်ကယ်၅ချိန်တိတိတောင်လေးတယ်။ဒါရပြန်လာပြီးရတဲ့ဖြားပေါ့စသဖြင့်အဲ့လိုမျိုးပိုရောက်တော့လေကျွန်တော်တို့ကဟိုပထမအောင်ရောက်သွားတဲ့တရင်တော့တိဆိုတော့ဟိုရဲတွေကတော့အချိန်ချင်းဆက်တာပေါ့။အမင်းဘယ်လိုရောက်လာလဲဘယ်လိုလုပ်လာလဲစသဖြင့်သုံးခုလုံးကတော့ခက်တာပဲ။ဒီရခိုင်ကိစ္စနဲ့အဲမူဆယ်ကိစ္စကတော့ဒါစပွဲတွေနောက်ပြီးတော့တိကယုံဆန်တဲ့ဟာမျိုးတွေဆိုတော့တရင်တော့တယောက်တော့ကြတော့နီးလောင်တဲ့နေရာရွာတရွာကိုရခိုင်မှာသွားရင်လည်းဆိုရင်ကျွန်တော်တို့စက်တက်နဲ့ဒီလိုဟိုကွန်ပျူတာတောင်းမယ်ကွန်ပျူတာကြောင်းမယ်တချို့ကျန်းတန်းတဲ့နေရာဆိုသွားလို့မရဘူးသတ်သမီးအဲ့လိုတဏနာတော့ရှိရပါဘူးဥပမာမိုးစင်မှာဆိုရင်လည်းကျွန်တော်မနေ့ပိုင်းမှာ2နာရီ3နာရီလောက်တနက်တန်ကြာတော့ကျွန်တော်သွားကျင်တယ်ဒါပေမဲ့မျိုးတွင်းကအချိန်နေလုံးမျိုးကြီးစိတ်မချတော့ကျွန်တော်တို့သွားမရဘူးဒါမျိုးအချိန်တော့ရှိရပါဘူးအခြားဟာတွေကတော့ကျွန်တော်တို့တုံလီကြအခက်ခဲရောပဲစက်တန်းနဲ့စကားပြောရတယ်အာနာပိုင်းနဲ့စကားပြောရတယ်လက်နက်ကင်တွေနဲ့စကားပြောရတယ်အဲ့ဒါတွေကတော့တုံလီကြပြဿနာတွေပါပဲဆိုတော့သတင်းချက်လက်တစ်ခုကသတင်းထောက်တွေကတော့တိပိုင်ခွင့်ရှိတယ်ဆိုပြီးတော့တိကိုစူးစမ်းနေမယ်ဒီတရင်ကျလို့မသိစေချင်တဲ့သူကတော့ဒီဟာတိသွားတဲ့သူကသူတို့အတွက်အန္တရာယ်ရှိလို့ယူဆတာဟုတ်ကိုဘယ်လောက်တိထားလဲကိုဘာတွေတိထားလဲဆိုတော့ကျွန်တော်တို့ပြောရတဲ့နေရာမှာတော့နည်းနည်းဟိုအကန့်တလေးတွေရှိတယ်ဒီမှာကျွန်တော်တို့တိထားတာ10လောက်ပြီးရင်ကျွန်တော်တို့ကတစ်ခါလေကြတော့5ခုလောက်တောင်းဖို့ရင်4ခုလောက်ပြောရတယ်ခိုက်တန်မျိုးတွေယူတော့တုံခဲ့ဘူးလေပေါ့လေအဲဆိုတော့အဲ့ဒါမျိုးကိုတော့ကျွန်တော်အမြဲတမ်းဟိုထိန်းရတယ်ဗျ
AFP ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်နဲ့ရှမ်းပြည်နယ်ဘက်တွေမှာဖြစ်ခဲ့တဲ့တိုင်းရင်းသားအထူးကိုင်တွေဘာသာရေးအထူးကိုင်တွေပေါ်မှာအဓိကထားတင်ဆက်ခဲ့တဲ့အတွက်အခုလိုရူပေါင်း3000တန်ဖိုးရှိတဲ့စုကိုချင်းမြင်ခဲ့တယ်လို့ပါရှိပါတယ်ပထမဆုံးအနေနဲ့မြန်မာပြည်ကသတင်းတော်တူရရှိခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုစုချင်းမြင်တာကသူ့တယောက်တည်းအတွက်လို့ကိုမြတ်ကျော်သူတယောက်တော့မထင်မိပါဘူ
းဒီ K-Web စုကိုပေးခဲ့တဲ့ Just ပေါ့လေသူတို့ဒီရကျဆိုလိုရင်းအတိအကျတော့ကျွန်တော်မသိပါဘူးဒါပေမဲ့ဒီစုကဘာဖြစ်စေတယ်လဲဆိုတော့ဒီစုပေးတဲ့အချိန်မှာကိုဒီကျွန်တော်ဒီမှာရှိတဲ့ဒီ writer သတင်းထောက်တွေနောက်ပြီးတစ်ခါမှာဆိုတော့ DVB တို့ဟို AR တို့စသတင်းထောက်တွေကိုဒီ fancy ခံနေရတဲ့အချိန်ပြန်လှုပ်ပေးတဲ့အချိန် media သမားတွေကိုဟိုအနည်းကစောင့်ကြည့်ခံနေရတဲ့အချိန်မှာဒီစုပေးရဆိုတော့တဘောတော့တကယ်ကို journalism ကိုလုပ်မယ် journalism မြန်မာနိုင်ငံ journalism တွေအတွက်အလုပ်တကယ်အလုပ်လုပ်တဲ့ journalism တွေအတွက်ပြင်ကဒါမှမဟုတ်ရင်လည်း journalism ကိုလုပ်တဲ့အဖွဲ့အစည်းတွေကဟိုအနိကကြည့်နေပြီးတော့အမြဲတမ်းဒီအတွက်ဟိုတွန်းအားတစ်ခုဖြစ်သွားစေလို့ကျွန်တော်ကတော့ယူဆတာကဒီစုကကျွန်တော်တယောက်တည်းကိုပြရမျိုးမဟုတ်ခွင့်နဲ့မြန်မာနိုင်ငံမှာရှိတဲ့ဒီအခက်အခဲကြားနေပြီးတော့သတင်းလုံးနေရတဲ့သတင်းထောက်တွေအားလုံးအတွက်ဒီစုက ဘယ်လိုမျိုးတွန်းအားတစ်ခုဖြစ်စေလို့ယူဆပါတယ်
ဟုတ်ကဲ့မြာဟိုဒီလိုပြင်ဖို့နော်ဟိုကိုကြီးခဲ့တဲ့ဒီတဲ့င်းတွေကအပြင်လောကမှာရောထိရောက်မှုရှိခဲ့လားဗျ
ပထမဆုံးကရခိုင်ကိစ္စပေါ့ရခိုင်ကိစ္စမှာပထမဆုံးရောက်သွားတယ်တောင်းစစ်တမ်းမှာကျွန်တော်အင်္ဂလိပ်လိုရောမြန်မာလိုရောအဲ့ရတဲ့တဲ့င်းတင်ရယ်ပေါ့တော့အဲ့ဒီချိန်ထဲမှာပဲတစ်ဖက်မှာဒီအစိုးရကိုလော်ဘီလုပ်တဲ့ကိစ္စတွေရောတပ်မတော်လော်ဘီလုပ်တဲ့ကိစ္စတွေရောတစ်ဖက်မှာပဲဒီကျန်းဖက်အဖွဲ့တွေကိုအပြင်ကနေလော်ဘီလုပ်နေတဲ့ကိစ္စတွေရောနောက်ပြီးတော့ဒေသအတွင်းမှာကိုလော်ဘီလုပ်နေတဲ့ကိစ္စတွေရောတော်တော်များများကကျွန်တော်ရခိုင်ကနေသတင်းတင်ပေးတဲ့အချိန်မှာငြိမ်သွားတယ်ပေါ့ဆိုလိုချင်တာကအဲ့ဒါကတော့ဒီကျွန်တော်ကိစ္စရလို့မဟုတ်ဘယ်ကိစ္စမှမဆိုသတင်းတစ်ခုကအဲ့နေရာကိုသတင်းထောက်ဒါမှမဟုတ်သတင်းဌာနတစ်ခုကရောက်မနေဘူးဆိုရင်အဲ့သတင်းကသတင်းထောက်မဟုတ်တဲ့တခြားလူတွေကနေပြီးတော့ဒီကိစ္စပေါ်မှာအမျက်ထုတ်ပြီးကောလာဟလာလုပ်ပြီးတော့အမြင်လုံနိုင်တယ်ပေါ့ဆိုတော့အဲ့အချိန်မှာကျွန်တော်ကံကောင်းစွာပဲကျွန်တော်အဲ့ဒီနေရာကိုရောက်နေခဲ့ဆိုတော့သတင်းမှားတစ်ခုခုအပြင်ကနေဝင်လာတယ်ကောလာဟလာတစ်ခုဝင်လာရင်တော့မှကျွန်တော်ရေးလိုက်တဲ့ဟာတစ်ခုနဲ့တိုက်ပြီးတော့အဲ့ဒီကနေဒီကောလာဟလာကိုပြန်ချေချစ်နိုင်တဲ့ရှင်နေမျိုးရှိခဲ့တယ်ပေါ့လေအဲ့ဒါရခိုင်ကိစ္စပေါ့ဒါပဲဘုဒ္ဓရဲ့သမင်းပါဆိုတော့အဲ့လိုပဲတရားသမင်းစဖြစ်တဲ့အချိန်မှာဒါဟိုမနှက်ကအချိန်တွေပေါ့ဒီ2014တို့2012တုန်းကဒီမွတ်စလင်နဲ့တခြားဒီဗုဒ္ဓဘာသာတွေဖြစ်ခဲ့တုန်းကအချိန်တွေနဲ့အချိန်ကြိုက်လေးတွေပဲသူကဖြစ်တာဆိုတော့အဲ့ဒီမှာလဲကျွန်တော်ကိုယ်ရောက်သွားတယ်ကျွန်တော်မရောက်ခင်ပါပဲပလီတွေကနှလုံးဖြိုခံရပြီးမွတ်စလင်တွေရောတည်နေပြီးတတ်ခံရတယ်သာသမင်ဗုဒ္ဓဘာသာပနေရောက်တတ်ခံရတယ်အဲ့လိုတင်းတွေအမြဲတမ်းထွက်တယ်အဲ့ကျွန်တော်အဲ့ရောက်သွားတဲ့အချိန်မှာလူသေးတာမရှိသေးဘူးဆိုတော့အဲ့ဒါကိုကျွန်တော်အချိန်မီလုံးနိုင်ခဲ့တဲ့အတွက်တင်းကထင်တဲ့လောက်ထိပြတ်မသွားခဲ့ဘူးဆိုလိုချင်တာကတင်းမှန်ကဟိုတင်းပရီကောလာဟာလာတွေမထွက်လာအောင်တားဆီးနိုင်ခဲ့တယ်ဗောလေဆိုရှမ်းပီကိစ္စမှာတော့နည်းနည်းအခက်အခဲရှိတယ်ဗျအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဒီကမသွားခင်မှာဘာဖြစ်လဲဆိုတော့ဒီဒေတာခံတွေကုတ်ခိုင်တင်းဒီစသဖြင့်လာရှူရဒေတာခံတွေထွက်ပြေးနေကြပြီးတိုက်ပွဲကြီးကြီးမားပြင်းပြင်းထန်ထန်ဖြစ်နေပြီးစသဖြင့်အဲ့လိုမျိုးတင်းမှားတွေမြန်တက်ခဲ့တယ်ဗောဆိုကျွန်တော်ရောက်သွားတဲ့အချိန်မှာတော့အဲ့လိုတွေ့ရတာမျိုးမဟုတ်ပဲနဲ့ဒေသခံတွေကလည်းစပွဲရာနေစဉ်ဂျုံနေကြပုံစံမျိုးပဲသူတို့လည်းတိတ်မထူးဆန်းတယ်လို့ပဲကြောင်းလိုက်စားလိုက်ပဲအဲနောက်ပြီးမူဆယ်မှာတော့တိတ်ဆိတ်မှုတော့လည်းနေရှိရဲဒါပေမဲ့ကုန်စည်စည်းမှုကအများနဲ့သွားနေတယ်။အတစ်ဖက်မှာဆိုလည်းဒီမွန်ဂိုအထီတော်လေအဲ့ဒီမှာဆိုရင်လည်းဒါမွန်ဂိုမှာတော့အခြေအနေဆိုးတယ်ပေါ့ဒါပေမဲ့တချို့ကပြောတာကဒီစပွဲတစ်ခုဖြစ်လာပြီဆိုရင်ဒီပုံမှာအမျက်ထုတ်ခြင်းစိတ်များပြီးတော့လော်ဘီလုပ်ခြင်းတွေတူရလဲတော်တော်များတာဆိုတော့အဲ့ဒီကနေဖြစ်လာတဲ့ကောလာဟာလာကတော်တော်များပြီးတော့တကယ်တကယ်ဖြစ်တဲ့အမှန်ကကျတော့အများနဲ့လို့ပျောက်နေလေရှိတယ်ဗျဆိုကျွန်တော်ဒီရှမ်းပြည်သွားတော့ဒီကျွန်တော်အဲကျွန်တော်ဆောင်းမနာမည်ရော through the better ဆိုပေါ့ဒီစစ်မြေပြင်ကိုဖြတ်ပြီးတော့ပေါ့လေဆိုတော့ကျွန်တော်ရေးတာကျွန်တော်မြင်တဲ့ဟာတွေကြီးပဲကြီးတယ်ဗျဒီလူတွေရဲ့ခံစားချက်တွေနောက်ပြီးတော့နေ့စဉ်ဘဝမှာဒီစစ်ပွဲဖြစ်နေမဲ့သူတို့ဘယ်လိုနေတဲ့ဆိုတာတွေအဲတွေကိုရေးခဲ့တာ
ပါ AFP သတင်းဌာနကပေးတဲ့ကိတ်ဝက်စူပိုင်ရှင်ကိုမျက်ကြော်သူအဲသူ့တို့ကအခုလိုတိုက်ပွဲတွေကြားအထီးကုန်းတွေကြားခက်ခဲခက်ခဲသတင်းယူခဲ့ရတယ်လို့ဒီလိုချိန်တွေအထိရောက်ရှိလာဖို့ကလည်းအလွယ်တကူလေးတော့ဖြစ်လာခဲ့တာမဟုတ်ပြန်ပါဘူး
တဲ့အချိန်လုံးလေးရပဲကျွန်တော်ကဒီ second year တော့ third year တော့ကဲကလေးရပဲကျွန်တော်ကကျောင်းပြည့်တဲ့အချိန်မှာကျွန်တော်မျိုးပြောင်းအောင်ကျွန်တော် spare လိုက်တယ်။နောက်ရရတဲ့ percent နဲ့ကျောင်းပြန်တက်တယ်။ဒါအဲ့လိုမျိုးတွေတော့အများကြီးရှိခဲ့တယ်။ကျွန်တော်ဒီကျောင်းပြီးတော့ကျွန်တော်တကယ်ချင်းနေနဲ့အတူတူ green bank ကဆိုတဲ့ policy လုပ်တယ်။နောက်ပြီးမြန်မာ center ဆိုတဲ့ policy တခုလုပ်တယ်။အဲ့ဒီကနေပြီးတော့ new member ကလေးတွေစတင်ပြီးတယ်။အဲ့ဒီနောက်ပိုင်းမှာကျွန်တော်တကယ်ချင်းတယောက်ရဲ့ဆက်သွယ်မှုနဲ့unity channel ကိုရောက်တယ်ပေါ့အဲ့နောက်ပိုင်းမှာတချို့ပြဿနာလေးတွေကကျွန်တော် unity channel ကထွက်လိုက်တယ်အဲ့ထွက်ပြီးတော့မှမီဂျီမောင်ရောက်တယ်ဗျအဲ့မီဂျီမောင်ကကျွန်တော်၃နှစ်ခွဲလောက်လုပ်ခဲ့တယ်မီဂျီမောင်နေထွက်ပြီးတော့မှမြန်မာတိုင်းကိုရောက်တယ်အဲ့မြန်မာတိုင်းကနေမှအခုဖြစ်စီကျွန်တော်လွတ်လွတ်လပ်လပ် friend ကြောင်ရောက်တယ်ဗျအဲ့ဒီနောက်ဖြစ်တဲ့ဒီမှာလည်းဒီနောက်တက်တာဖြစ်ချင်းမှာကျွန်တော်1000ခွဲစားစားရတယ်ပေါ့လေအဲ့ကျွန်တော်ကတော့ငါတို့လည်းလေရုံးမအေးရုံးမစားနောက်ပြီးတော့အဲ့ဒါတွေတွေ့ထမင်းတွေစားပြီးကျွန်တော်အထိတ်တိုင်းချက်တန်းခဲ့ရတော့ဒါပေမဲ့နောက်ပိုင်းမှာဟိုကျွန်တော်စဉ်းစားလာတာဒီတရင်တော့လွတ်ဆက်လို့မယ်ဆိုကျွန်တော်တို့ဒီ language skill ပေါ့ဒီအင်္ဂလိပ်စာလို့လာမယ်နောက်ပြီးတော့မြန်မာစာအုပ်တွေထပ်ပို့ပြီးတော့ကောင်းအောင်လို့လာမယ်ကျွန်တော်စာအများကြီးဖတ်ရမယ်ဆက်တယ်ကျွန်တော်အဲ့လိုမျိုးစဉ်းစားမိလာတယ်ကြည့်တော့ဒီမှာကျွန်တော်သူတစ်ဆင့်အားလုံးစိုက်တယ်ပေါ့တခြားသူတွေအတွက်ကြောင့်လည်းလည်းပဲကျွန်တော်တို့ကကိုရောက်နေတဲ့နေပင်မှာဘာတွေလိုအပ်လဲဆိုတော့ကျွန်တော်တို့က live ဖြည့်ပြီးတော့အင်္ဂလိပ်စာလို့အင်္ဂလိပ်စာကွန်ပျူတာဆောက်ရင်ကွန်ပျူတာပေါ့ဒီညမှာလည်းကျွန်တော်တို့ကဟိုချမင်းစားရေးတော့မဟုတ်ဘဲနဲ့တကယ်ဟိုအလုပ်မှာအသုံးချနိုင်တော့တဲ့အစီအစဉ်ကိုဖြည့်နိုင်ရင်တော့ကျွန်တော်တို့ကတော့ဟိုဘယ်အလုပ်ကိုပဲရောက်ရောက်ပေါ့လေအဲ့ညမှာဟိုကုချရာဘူကိုရည်တည်နိုင်အောင်တော့ဟိုရေးမြန်အောင်လုပ်နိုင်နေမယ်ဆိုတော့ကျွန်တော်တို့အဲ့လိုပဲယုံကြည်ပါတယ်ဗျဒီကနေ့ moment ကိုကျွန်တော်အခုအချိန်မှနေထိုင်နေတယ်။အဲသူတို့ပြင်ကျွန်တော်တိတ်အများကြီးမစဉ်းစားဘူး။အမ် အခုအချိန်ကိုကျွန်တော်ကောင်းအောင်အသုံးချတယ်အခုအဆင်ပြေအောင်လုပ်တယ်ပြီးတော့ကျွန်တော်မနေ့ပြန်တပတ်ခါကိုကျွန်တော်ကြုံမသိနိုင်ဘူးလို့ကျွန်တော်ကိုကျွန်တော်အပြည့်အစုံတွေးတယ်အဲနောက်တစ်နာရီမှတော့ကျွန်တော်ကိုကျွန်တော်ဘယ်ရောက်နေမှကျွန်တော်သိမှာမဟုတ်ဘူးဆိုတော့ကျွန်တော်အဲ့လိုမျိုးရီမန်းချက်တွေကြီးကြီးမားမားတွေတိအများကြီးထားလိမ့်မရှိဘူးအခုတင်ပြီးပါလေကျွန်တော်လုတ်ခဲ့တာဆိုကျွန်တော် 2010 ကနေဒီနေ့2018နေ့ကျွန်တော်လုတ်ခဲ့တယ်များဒါဆိုရင်ကျွန်တော်ကအဲဒါလည်းရင်ကိုကျွန်တော်လေးလာတယ်အဲဘုရားဒီမှာမရနိုင်တဲ့ဟာလေကျွန်တော်အတင်းအနဲ့ရှာဖွေဖတ်တယ်အဲဒီလိုပဲနောက်ပြီးကျွန်တော်ဆရာရဲ့နိုင်မှုကိုကျွန်တော်တို့အများကြီးသင်ပေးခဲ့တယ်ကျွန်တော်အက်ဒီတာဒီအဲကိုချိုးကိုလည်းအများကြီးသင်ပေးခဲ့တယ်ပေါ့ဆိုတော့အဓိကတော့အာကျွန်တော်တန်လင်းလင်းကိုယုံနေအဲတန်လင်းကိုအခြေခံပြီးတော့ရေးတယ်ရေးတဲ့ဒီတိုင်းမှာရက်တယ်နောက်ပိုင်းမှာဟိုအခြေအနေဘယ်လိုဖြစ်သွားမလဲဆိုတော့ကျွန်တော်လည်းမသိဘူးဘူးမလည်းမသိဘူးအာနောက်ကကိုကျွန်တော်တို့ကချိုးပြီးတော့တော်မများဒီနေ့မှာပဲအကောင်းဆုံးတွေပါအကောင်းဆုံးရေးပါတယ်ဒီတိုင်းမှာပဲကျွန်တော်အဲ့လိုပဲခံယူထားတာပ
ါဒါကကိုမြတ်ကျော်သူပြောပြခဲ့တာပါသူ့ရဲ့ခက်ခဲတွေရဲ့သူ့ရဲ့စိန်ခေါ်မှုတွေအားလုံးကိုအကောင်းဆုံးဖြေရှင်းဖို့အမြဲစင်စစ်ကြိုးစားနေတယ်လို့ဆိုခဲ့ပါတယ်။နယူးဇီလန်မှာမွေးခဲ့တဲ့ AFP ရဲ့အကြောက်လန့်ကင်းနေကိတ်ဘွားဟာအာရှတစ်ခွင်နဲ့အရှိအလယ်ပိုင်းဒေသတွေမှာသူ့ရဲ့နာမည်မှတ်ချက်ရေးထိုးနိုင်ခဲ့တယ်လို့ကိုမြတ်ကျော်သူတယောက်လည်းမှတ်ချက်တစ်ခုတွင်ခဲ့ပါပြီဗျာ။အဲဒီအကြောင်းတွေကိုကျွန်တော်ဆူရှာကတင်ဆက်ခဲ့တာပါ။